ဇာကမ်းမြောက်မှာထိမ့်သိမ်းခံနေရတဲ့အစ္စရေးတစ်စက္ကန့်နေနဲ့ပါလက်စတိုင်းအရက်သားတွေအတွက်ရည်ရွယ်တဲ့အကူအညီတွေဟာဗုဒ္ဓဟူးနေ့ကဂါဇာနယ်စပ်အနီးအီဂျစ်နိုင်ငံရာဖာမြို့ကိုဆက်ရောက်လာပါတယ်။ဒီအကူအညီတွေဟာကာတာနဲ့ပြင်သစ်တို့ကကြားဝင်ဆက်ဆက်ပေးထားတဲ့သဘောတူညီချက်အရနယ်စပ်ဖြတ်ကျော်ပြီးဂါဇာကိုဆက်ပို့မှာပါ။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ကာတာနိုင်ငံပိုင်လေယာဉ်နှစ်စီးဟာအီဂျစ်နိုင်ငံဆိုင်းနန်ကျွန်းဆွယ်မြောက်ပိုင်းကအယ်အာရစ်ကိုရောက်ရှိခဲ့ပြီးအဲ့ဒီကနေဂါဇာနယ်စပ်ကရာဖာမြို့ကိုရောက်သွားပြီလို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေနဲ့လာချန်ဒီအဖွဲ့ကပြောပါတယ်။လေယာဉ်တစ်စင်းမှာတဲဆောင်လာတဲ့စစ်ပစ္စည်းတွေကဟာမတ်စ်ကဖမ်းထားတဲ့အစ္စရေးတပ်စခန်253ဦးတည်းက45ဦးအတွက်ရေရာဖြစ်ပါတယ်။နိုဝင်ဘာလယာယီအဖြစ်ရက်ခဲတုန်းကတော့အစ္စရေးတပ်စခန်100ကျော်ပြန်လွတ်လာခဲ့ပါတယ်။ကျန်းနေတဲ့တပ်စခန်တွေအတွက်အကူအညီပေးနိုင်ဖို့အပြန်အလှန်သဘောတူညီချက်အနေနဲ့ဣသရေလစစ်စင်ရေးတွင်အပြင်းထန်ထိခိုက်ခဲ့တဲ့ဂါဇာကပါလက်စတိုင်းအရက်သားတွေကိုလည်းထောက်ပံ့ရေးပစ္စည်းတွေကိုခွဲဝေဖြန့်ဖြူးပေးသွားမယ်လို့ဂျားဝင်ဆက်ဆက်ပေးခဲ့တဲ့ကာတာနိုင်ငံကပြောပါတယ်။ဒီလိုကူညီနိုင်ဖို့ကိုဂါဇာမှာဖန်ခံနေရသူတွေရဲ့ဣသရေလမိသားစုဝင်တွေကတောင်းဆိုလို့စတင်ခဲ့တာဖြစ်ပြီးသတင်းပတ်တည်နေချင်းညှိနှိုင်းမှုတွေလုပ်ခဲ့ရတယ်လို့နောက်ထပ်ဂျားဝင်ဆက်ဆက်ပေးခဲ့တဲ့ပြင်သစ်ကလည်းအစိုးရဘက်ကပြောထားပါတယ်များ။